တရုတ်နိုင်ငံကိုလာရောက်ကြတဲ့ခရီးသွားတွေအတွက်သက်သက်မတ်မတ်ရဲ့အတွင်းတိသက်နေထိုင်ရမယ်ဆိုတဲ့သတ်မှတ်ချက်ကိုတရုတ်ဆိုရကတနင်္ဂနွေနေ့ကပယ်ဖျက်လိုက်ပါတယ်။ Zero COVID ခေါ် COVID ကင်းစင်ရဲ့မဟာဗျူဟာအရယောဂပိုးတွေ့တာနဲ့တိသက်နေထိုင်ကြရပြီးပိုးတွေ့သူဝင်းကျင်နေရာကိုပိတ်ဆို့ကတ်တက်ခဲ့ပါတယ်။ဒီမူဝါဒကစီးပွားရေးကိုအထိနာခဲ့ပြီးတရုတ်နိုင်ငံတလွှမ်းမှာမကြေမနက်ဖြစ်ခဲ့ရာကဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပါတယ်။ဒီမူဝါဒကိုပယ်ဖျက်ပြီးတရုတ်နိုင်ငံကလာသူတွေတရုတ်နိုင်ငံကိုလာသူတွေအတွက်တိသက်နေထိုင်ရမယ်သတ်မှတ်ချက်မရှိတော့တဲ့အတိုင်းဘေကျင်းလက်စိတ်မှာနိုင်ငံတကာခရီးသည်တွေနဲ့ပြီးတွင်ခီးတဲ့တွေကြာခွဲခြားထားတဲ့အတားစီတွေကိုလည်းလေးစိတ်အားနာပိုင်းတွေကဖျက်ရှားလိုက်ပါတယ်။တရုတ်နိုင်ငံတောင်ပိုင်းကကိုပိုင်အုပ်ချုပ်ရေးတပိုင်းရှိထားတဲ့ဟောင်ကောင်နဲ့တောလာရေးအကန့်တက်တွေကိုလည်းအားနာပိုင်းတွေကဖျက်ရှားလိုက်ပြီးတဲ့နောက်အသွာလာတွေဖြစ်နေပါပြီ။လာမယ့်နှစ်လအတွင်းမှာဟောင်ကောင်ကနေတရုတ်ပြည်ကိုတွားချမဲ့ခီးသွား၄သိန်း၁000ကျော်ရှိမယ်လို့ဟောင်ကောင်အားနာပိုင်းတွေကခန့်မှန်းထားကြပါတယ်။